လက်တွန်နိုင်ငံမြို့တော်ဘေရုတ်မှာဒုတိယညအဖြစ်ထောင်ထဲချီဆန္ဒပြနေသူတွေကိုလုံခြုံရေးတပ်တွေကမိသက်ပိုက်တွေနဲ့ဖြိုခွဲနှိမ်နင်းခဲ့တာကြောင့်တနင်္ဂနွေနေ့နှောင်းပိုင်းကရဲနဲ့ဆန္ဒပြသူတွေကြားပဋိပက္ခဖြစ်ခဲ့ကြပါတယ်။မြို့ရင်းအမှိုက်တွေကိုရပ်ပေါင်းများစွာမသိမ်းတဲ့အပေါ်မှာမြို့ကန်တွေမကြေမနက်ဖြစ်ခဲ့ကြပြီးနောက်စနေနေ့ကစတင်ဆန္ဒပြခဲ့ကြတာပါ။ဘေရုတ်မြို့ကလာတဲ့ဗီဒီယိုပုံတွေထဲမှာတော့တနင်္ဂနွေနေ့ညပိုင်းအချိန်လမ်းတွေပေါ်မှာရှိနေတဲ့ပိတ်ဆို့ထားတဲ့အတားအဆီးတွေနောက်မှာစူဝေးရက်နေကြတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကနေမိသက်ပိုက်တွေနဲ့ဖြိုခွဲနေပုံကိုတွေ့ခဲ့ကြရပါတယ်။အမိုက်တွေဆွန့်ပစ်တဲ့နေရာမှာအလွန်များလာတဲ့အမိုက်တွေကြောင့်အာဏာပိုင်တွေကအဲ့ဒီနေရာကိုပိတ်လိုက်ပြီးတဲ့နောက်ရက်တရင်ပတ်ပေါင်းများစွာအကြမှာမြို့ရဲတွင်မှအမိုက်တွေတောင်လိုပုံလာခဲ့ပါတယ်။ဒါကြောင့်ဘေရုတ်မြို့ကန်တွေအမျက်ဒေါသထွက်ခဲ့ကြပြီးလက်ဗနွန်ဝင်ကြီးချုပ်တမန်ဆလမ်ရဲ့ရုံးပုံဝင်ကြီးအနီးမှာစူဝေးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာအစိုးရစန့်ကျင်ရေးအတန်ဖြစ်တဲ့တော်လှန်ရေးဆိုတဲ့ကြွေးကြော်သံကိုလည်းအော်ဟစ်ခဲ့ကြပါတယ်။နိုင်ငံရေးအရာရှေမတိုးနောက်မဆုတ်ဖြစ်နေတာကြောင့်လက်ဗနွန်နိုင်ငံမှာသမရမရှိတာတစ်နှစ်ကျော်ကြာမြင့်ခဲ့ပါပြီ။အသက်20နှစ်အရွယ်ယာရာဆာဒဖီကတော့သူ့အနေနဲ့ဆန္ဒပြပွဲမှာပါဝင်ရတာဟာလူမှုအခွင့်အရေးတွေနဲ့အနေဆုံးလူနေမှုအဆင့်အတန်းတွေကိုထုတ်ဖော်ပြောဆိုဖို့ဖြစ်တယ်လို့ VOA ကပြောပါရယ်။မကြာခင်သတင်းပတ်တွေတုန်းကဘေရုတ်မြို့တော်မှာရှိနေတဲ့အစုလိုက်ပြုံလိုက်ဖြစ်နေတဲ့အမှိုက်တွေကိုလူမြင်ကွင်းတွေကနေဖယ်ရှားရှင်းလင်းခဲ့ပေမဲ့အဲ့ဒီအမှိုက်တွေကိုအခြားနေရာတွေမှာတွားပြီးစုပုံထားတဲ့အတွက်လူတွေရဲ့အမျက်ဒေါသပိုပြီးထွက်ခဲ့ကြတာပါရှင်။